အီရန်နဲ့တရုတ်နိုင်ငံကြားစီးပွားရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေတွန်းမြင့်ဆောင်ရွက်ဖို့အီရန်ဘာသာရေးအုပ်ချုပ်အယာတိုလာအလီခါမေနီကပြောကြားလိုက်ပြီးအီရန်အနေနဲ့အနောက်အုပ်စုတွေအပေါ်ဘယ်တော့မှယုံကြည်မှုမရှိခဲ့ဘူးလို့ပြောပါတယ်။အီရန်အနေနဲ့ပိုပြီးတီးကြလွတ်လပ်စွာရပ်တည်နိုင်တဲ့တရုတ်လိုနိုင်ငံမျိုးနဲ့တွန်းမြင့်ပူးပေါင်းဆောင်ရွက်နိုင်ဖို့အမြဲတမ်းမျှော်လင့်ထားခဲ့ကြောင်းတုတ်သမရရှီကျင်းပင်နဲ့စနေနေ့ကတွေ့ဆုံစဉ်ခါမေနီကပြောကြားလိုက်တာဖြစ်ပါတယ်။တရုတ်သမရရှီကျင်းပင်ဟာအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေရုတ်သိမ်းပေးဖို့ဖြစ်လာစေတဲ့အီရန်ရဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ရရှိခဲ့တဲ့ကမ္ဘာအင်အားကြီး6နိုင်ငံအုပ်စုတွေကအီရန်ကိုပထမဆုံးလာရောက်လည်ပတ်တဲ့ခေါင်းဆောင်တဦးလည်းဖြစ်ပါတယ်။အရှိလေပိုင်းဒေသတွေကိုတွားရောက်တဲ့အစီအစဉ်ရဲ့တစ်စိတ်တစ်ဒေသအဖြစ်နဲ့သမရရှိချင်းပင်ဟာအီရန်နိုင်ငံကိုတောက်ချနေနောက်မိုင်းကရောက်လာတာဖြစ်ပါတယ်။သမရရှိချင်းပင်ဟာစနေနေ့အစောပိုင်းကအီရန်သမရဟက်ဆန်ရူဟာနီနဲ့သမရအင်ဒိုမာအစောပိုင်းကတွေ့ဆုံခဲ့ပြီးနိုင်ငံအကြတန်တပန်ရေးနဲ့စီးပွားရေးဆိုင်ရာတွေတွန်းမြင့်ဆောင်ရွက်ဖို့အတွက်သဘောတူညီချက်18ခုကိုလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်။